ဂျပန်နဲ့ပြည်တွင်းနိုင်ငံတို့ဟာသူတို့ရဲ့ပထမဦးဆုံး Omicron မျိုးကွဲဗိုင်းရပ်စ်ကူးစက်လူနာတွေ့ရှိကြောင်းအင်္ဂါနေ့မှကြေညာလိုက်ကြပါတယ်။အစောပိုင်းတွေ့ရှိရတဲ့အထောက်အထားတွေအရ Omicron မျိုးကွဲဗိုင်းရပ်စ်ရဲ့ကမ္ဘာအန္တရာယ်ဟာအလွန်ကိုမြင့်မားပြီးအလေးထားလောက်တဲ့အကျိုးဆက်တွေနဲ့ကူးစက်မှုမြင့်မားလာနိုင်တယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကတနင်္လာနေ့ကသတိပေးထားခဲ့ပါတယ်။ဂျပန်နိုင်ငံမှာတွေ့ရှိရတဲ့လူနာကတော့တနင်္ဂနွေက၄ဆအရောက်စစ်ဆေးလက်ရာကတွေ့ရှိရတဲ့လူနာဖြစ်ပါတယ်။သူအသက်က30အတွင်းမှာပဲရှိပြီးဆေးရုံတရုံမှာတီးကြခွဲထားဆေးကုသပေးနေတယ်လို့အစိုးရအဖွဲ့တွင်မှုချုပ်ဟီရိုကာဇူမန်ဆူနိုကပြောပါတယ်ဗိုင်းရပ်စ်ရဲ့မျိုးဗီဇစစ်ဆေးချက်ကတောင်အာဖရိကမှာပထမဆုံးစတွေ့ခဲ့တဲ့ Omicron မျိုးကွဲကူးစက်ခံရတာကိုအင်္ဂါနေ့မှာအတည်ပြုပေးခဲ့ပါတယ်ပြည်သစ်နိုင်ငံကတော့ဒူဘိုင်အိန္ဒိယသမုဒ္ဒရာထဲက Reunion Zone မှာမိုဇမ်ဘစ်နဲ့တောင်အာဖရိကကိုသတိသွားခဲ့တဲ့သူတို့မှာ Omicron မျိုးကွဲဗိုင်းရပ်စ်ကိုတွေ့ရှိခဲ့တာပါသူတက်က53နှစ်ဖြစ်ပါတယ်သူကိုလည်းတိကျခွဲကုသပေးနေပါတယ် Omicron မျိုးကွဲကူးစက်ရောဂါတိုက်ဖျက်ရေးအတွက်ရေးပေါ်ထိ ंछ ုပ်ကန့်သက်ချက်အဖြစ်နိုင်ငံခြားခီးတဲ့အလုံးဂျပန်နိုင်ငံဝင်ရောက်ခွင့်ကိုအင်္ဂါနေ့မှစတင်ပိတ်ပင်မယ်လို့ဂျပန်ဝန်ကြီးချုပ်ကတနင်္လာနေ့ကကြေညာခဲ့တာပါ